ထိုင်းနိုင်ငံဆူရတ်ဌာနီခရိုင်ဘန်ကောမြို့နယ်အတွင်းမှာဖွင့်ထားတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့မြစ်တာရိတ်တင်ကြားရေးစင်တာတွေကိုပိတ်ပစ်လိုက်တာဟာကျောင်းသူကျောင်းသားတွေကိုထိုင်းစာသင်ကျောင်းတွေကိုပို့ပေးဖို့အကြိမ်ကြိမ်တောင်းဆိုခဲ့တာကိုပြက်ကွက်ခဲ့တဲ့အတွက်ဖြစ်တဲ့ဆိုပြီးတော့ဆူရတ်ဌာနီခရိုင်ပညာရေးဌာနကပြန်လည်ဖြေရှင်းပါတယ်စက်တင်ဘာလ4ရက်နေ့ကစပြီးတော့ဒီကျောင်းကိုပိတ်လိုက်တဲ့အတွက်မြန်မာကလေးငယ်2000လောက်ကျောင်းတက်နေတဲ့အခြေအနေမှာပညာရေးတပိုင်းတစ်စနဲ့ရက်ဆိုင်လိုက်ရသလိုမြန်မာစာသင်နဲ့တခြားစင်တာ50လောက်အားလုံးကိုပိတ်ပစ်ဖို့ဆူရတ်ဌာနီခရိုင်ပညာရေးဌာနကအမိန့်ထုတ်ထားတာပါထိုင်းနိုင်ငံအမျိုးသားလူအခွင့်အရေးကော်မတီ NHRC ကအခုလိုရွှေပြောင်းကလေးငယ်တွေရဲ့ကျောင်းပိတ်ပစ်လိုက်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်တယ်လို့ကလေးတွေဆက်ပြီးတော့ပညာသင်ကြားနိုင်ခွင့်ရှိအောင်စီစဉ်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုထားပါတယ်မြစ်တာရိတ်သင်ကြားရေးစင်တာတွေဟာတရားမဝင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ဒီစင်တာမှာသင်တဲ့ကျောင်းသူကျောင်းသားတွေကိုထိုင်းပုပ်ပလီကနဲ့အစိုးရကျောင်း900ကျော်မှသင်နိုင်အောင်ညှိနှိုင်းပေးမယ်လို့လဲဆူရက်ဌာနီခရိုင်ပညာရေးဌာနအကြီးအကဲချုပ်ဒီစာတာကန်ကပြောဆိုတာကိုဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားပါတယ်ရှင်